ထိုင်းမြန်မာနယ်စပ်မြို့မဲဆောက်မြို့ကနေထွက်လာတဲ့ကုန်ကားတစ်စီးမှာကာလာတံပိုးဘတ်ငွေတန်းတစ်ထောင်ကျော်ဖို့ရှိတဲ့အိုက်စ်လို့ခေါ်တဲ့မူရစ်ဆေးတံတန်ခွဲကိုမဲဆောက်မြို့ဟွေရအူးနယ်စပ်စစ်ဆေးရေးဂိတ်အမှတ်346မှာမနေ့အောက်တိုဘာလ18ရက်နေ့ကဖမ်းဆီးခဲ့မိပါတယ်။ဒါဟာမဲဆောက်မြို့နယ်အတွင်းမှာအရေးအတွက်အများဆုံးဖမ်းဆီးနိုင်ခဲ့တာဖြစ်တဲ့အကြောင်းတခိုင်ရဲတပ်ဖွဲ့ကဆိုပါတယ်။ဒီအကြောင်းအပြည့်စုံကိုထိုင်းအခြေစိုက် VOA သတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းမြန်မာနယ်စပ်တခိုင်မဲဆောက်မြို့နယ်ကနေအထွက်ဟွေရအူစစ်ဆေးဂိတ်မှာဖမ်းမိခဲ့တဲ့အိုက်စ်လို့ခေါ်တဲ့မူရစ်ဆေးဝါ 1500 ကီလိုဂရမ်ဟာမဲဆောက်မြို့နယ်အတွင်းမှာအရေအတွက်အများဆုံးဖမ်းဆီးနိုင်ခဲ့တာဖြစ်တယ်ဆိုပြီးထိုင်းရနာပိုင်းတွေကဆိုပါတယ်ကာလာတံပိုးဘန့်ငွေတန်းပေါင်း 1000 ကျော်တံပိုးရှိတဲ့အိုက်စ်မူရစ်ဆေးဝါအထုပ်ပေါင်း 1500 ကိုနှစ်စီးတွဲကုန်တင်ကားကြီးရဲ့တန်ပေါင်းတွေမှာအံဝက်တွေလုပ်ပြီးတည်ဆောင်လာခဲ့ကြတာပါစစ်စေးခိတ်ကရဲရရှိကတော့အခုလိုပြောသွားပါတယ်တရားခဏ်တွေကတော့ဒီမူရစေးဝါးတွေပါလာတာကိုသူတို့ဘာမှမသိပါဘူးဆိုပြီးပထမပိုင်းမှာညင်းဆိုပါတယ်တက်တဲ့အခိုင်အမာနဲ့ဖြစ်နေတဲ့အတွက်သူတို့ညင်းလို့တော့မရတော့ပါဘူးဒါကမဲဆောက်မှာအများဆုံးဖမ်းမိတာဖြစ်ပါတယ်သူတို့ကိုမူရစေးဝါးတွေတဲဆောင်လာတဲ့နေရာကိုခေါ်သွားပြီးစစ်စေးတဲ့အခါမှာတော့ဒီမူရစေးဝါးတွေကိုလူ20ခန့်ကတဲဆောင်လာတာဆိုတာကိုဝန်ခံထွက်ဆိုကြပါတယ်ဆိုပြီးပြောသွားပါတယ်မူရစေးဝါးတွေအခုလိုမျိုးတံတန်ခွဲလောက်ဖမ်းပြီးတဲ့အတွက်နယ်စပ်မှာစစ်စေးရေးဂိတ်တွေတိုးချဲ့ချထားလိုက်ပြီးဖြစ်တဲ့အကြောင်းမဲဆောက်မြို့ကကားဂိတ်တွေမှာတာဝန်ယူနေတဲ့မြန်မာနိုင်ငံသားလုံခြုံရေးဝန်ထမ်းတဦးကလည်းအခုလိုပြောပြပါတယ
်နယ်စပ်မှာစစ်စေးဂိတ်မရှိဘူးဒီကကြတော့အဘကရီရောဝင်လာအားလားနပတ်တက်ပြီးဒီမဲဆောက်မှာဖန်စီစစ်စေးမှုပုံများလာတယ်စစ်စေးဂိတ်တွေပုံပုံပြတ်ဖိတ်လာတော့ဥစားအဲကျောင်းဒီအမလိုပြောမှဆိုကြကြားပြတ်ဂိတ်တွေနောက်ဒီမဲဟိုစစ်စေးဂိတ်တွေတရပြစစ်စေးဂိတ်တွေအလုပ်ဂိတ်တွေပေါ်လာတယ
်အခုမူရစေးဝါတွေအဓိကတည်ဆောင်လာတဲ့ဖွပရမြို့နယ်ဟာမြန်မာပြည်ဘက်ချမ်းဝလီကျေးရွာနဲ့ဆိုရင်3ကီလိုလောက်ပဲကွာဝေးတယ်လို့ဆိုပါတယ်
အမဒီနဲ့ဘလောက်နီးစက်လဲဆိုဖောက်ခမြို့နယ်ကမြဝတီမြို့နယ်ဝလေးကြီးရပါဘူး။ဖောက်ခနဲ့ဆို3ကီလို4ကီလိုလာတယ်။ဒီဘက်မှာသူတို့ရှိရင်ဒီတရားကြတော့ဒီစီစစ်သားတရားရှိစီအောင်တရားအဲ့မှာကကျွန်တော်ဒီစောင်းရလုပ်သားတွေပြန်လုပ်သမားတွေစာကြည့်အလုပ်သမားတွေရှိတယ
်။ဖက်စီခံနိုင်ရတဲ့ထိုင်းနိုင်ငံသားကာမောင်သမားနှစ်ဦးကိုတော့ဖောက်ခရမြို့နယ်တဲကနေဆက်တော်လန်းကိုခေါ်သွားခဲ့ပြီးမူရစေးဝါသမားတွေမူရစေးဝါတွေကိုတဲဆောင်လာတဲ့လမ်းကြောင်းတွေကိုပြသခိုင်းပြီးဆက်လက်စစ်ဆေးမှုတွေလှုပ်ဆောင်နေပါတယ်။မူရစေးဝါတွေကိုလူ20ခန့်တဲဆောင်လာခဲ့ကြတာဆိုပြီးအောက်တိုဘာလ19ရက်နေ့တုန်းကတော့တက္ကရာရဲတပ်ဖွဲ့ကထုတ်ပြန်ခဲ့ပြီးအမှုနဲ့ပတ်သက်နေသူတွေကိုဆက်လက်ဖော်ထုတ်သွားမှာဖြစ်တယ်လို့လည်းပြောဆိုသွားပါတယ်။ကားမောင်းလာသူနဲ့အဖော်တဦးဟာထိုင်းနိုင်ငံသားတွေဖြစ်ပြီးမူရမောင်ကိုသမားတွေကသူတို့ကိုတဲဆောင်ကအဖြစ်တဦးကိုဘန်းငွေတသိန်းစီပေးပြီးတဲဆောင်ခန့်ခဲ့တာဆိုပြီးဝန်ခံခဲ့ပါတယ်။အခုဖမ်းမိခဲ့တဲ့မူရစေးဝါတွေဟာထိုင်းမြန်မာနယ်စပ်တက္ကရာဖော်ဖရမြို့နယ်ထိုင်းပတ္တနာကျေးရွာအုပ်စု15အနီးကနေဆက်လန်းကနေကုန်တင်ကားနဲ့တင်ဆောင်လာခဲ့ကြတယ်လို့လည်းထိုင်းရဲတပ်ဖွဲ့ကသတင်းထုတ်ပြန်ခဲ့ပါတယ်။ထိုင်းသတင်းတချို့မှာတော့မြန်မာနိုင်ငံဘက်ကလာတယ်ဆိုပြီးရေးသားထားပေမဲ့ထိုင်းရဲတွေကတော့ဒီကိစ္စနဲ့ပတ်သက်လို့တိတိကျကျပြောဆိုတာမရှိသေးပါဘူးရှင်။